ပြည်နိုင်ငံအရှေ့မြောက်ဒေသတွင်ကာဗွန်ဖောက်တက်ခတ်မှုအနည်းဆုံး3ကြိမ်ဖြစ်ပွားခဲ့မှုအတွင်းလူပေါင်းအနည်းဆုံး30လောက်သေဆုံးခဲ့ပြီးဒဇင်နဲ့ချီဒဏ်ရာရခဲ့ပါတယ်။ဒီကနေ့တောက်ကြနေမှာ Islamic စစ်သွေးကျော်ရရဲ့အမခန်နေမင်းသားကနိုင်ငံတကာအစိုးရအတိမတ်ပြုလီဗီးယားအစိုးရထိန်းချုပ်ထားတဲ့ကွာဘာမြို့မှာဒီတိုက်ခတ်မှုဖြစ်ပွားခဲ့တာပါ။လူချုပ်ရေးဌာနအဆောက်အဦဘေးနားကသက်စီဆိုင်မှာကာဗွန်တလုံးပောက်ကွဲခဲ့တယ်လို့အာဏာပိုင်တချို့ကပြောဝေမယ်။တချို့တွေကတော့ဒီလူချုပ်ရေးဌာနအဆောက်အဦနဲ့လီဗီးယားပါလီမန်ပြောခွင့်ရတဲ့အင်ကိုတီချတိုက်ခတ်မှုတွေရှိတယ်လို့ပြောပါရဲဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘဒူးကမှသူတို့လက်ချက်ပစ်တယ်ဆိုတာပြောဆိုတာမျိုးမရှိသေးပါဘူး။နေမြေချက်တွင်မှုစ조사နေတဲ့ IS အဖွဲ့ကိုတစ္ဆာခါနဲ့တိုက်ခိုက်ရေးသမားတွေကြောင့်နိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။2011ခုနှစ်မှာအာနာရှင်ဟောင်းမိုမာဂဒါဖီကိုရာထူးကဖြုတ်ချပြီးကြတဲ့ကစစ်သွေးကြော်ရည်နဲ့လီဗီးယားအစိုးရနဲ့ရရှိနေတဲ့အတိုင်းမှာခုချိန်ထိတည်ငြိမ်မှုမရှိသေးပဲဖြစ်နေရတာပါရှင်။